မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမအဖြစ်အမေရိကန်လွှတ်တော်အမတ်ဟောင်းသောမတ်အိချ်အန်ဒရူးစ်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကတာဝန်ပေးလိုက်ပါတယ်။မကြာခင်ကတာဝန်သက်တမ်းပြီးဆုံးသွားတဲ့ပမောက္ခရန်ဟီလီရဲ့နေရာမှာသူ့ကိုတာဝန်ပေးလိုက်တာပါ။အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာမိန်ပြည်နယ်ကိုစားပြုအမတ်အဖြစ်1992ခုနှစ်ကနေ1995ခုနှစ်အဖြစ်တာဝန်ထမ်းခဲ့သူသောမတ်အန်ဒရူးစ်ဟာAndrews Strategic Services ဆိုတဲ့ Washington မြို့တော်အခြေစိုက်အတိုင်ပင်ခံလုပ်ငန်းလုပ်ကိုင်နေသူဖြစ်ပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဒီမိုကရေစီစနစ်ခိုင်မာအားကောင်းစေရေးဆောင်ရွက်တဲ့ National Democratic Institute NDI အဖွဲ့အစည်းအတွက်ကမ္ဘောဒီးယား၊အင်ဒိုနီးရှား၊အယ်ဂျီးရီးယား၊ခရိုအေးရှား၊ဆာဗီးယား၊ယူကရိန်းနဲ့ယေမန်နိုင်ငံတို့အပါအဝင်နိုင်ငံတော်တော်များများကလွှတ်တော်အမတ်တွေ NGO တွေနိုင်ငံရေးပါတီတွေနဲ့အလုပ်လုပ်ကိုင်ခဲ့ဘူးတယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင် Nobel ငြိမ်းချမ်းရေးဆုရှင်များရဲ့ Nobel ငြိမ်းချမ်းရေးဆုရှင်များရဲ့ဒေါက်ဆန်းစုကြည်နဲ့မြန်မာပြည်သူများအရေးစုပေါင်းလှုပ်ရှားမှုအဖွဲ့ The Nobel Peace Laureate Campaign for Aung San Suu Kyi and the People of Burma အဖွဲ့မှ2000ခုနှစ်တုန်းကထွေထွေတွေ့မှုအဖြစ်ဆောင်ရွက်ခဲ့ပါတယ်။အဝေးရောက်ညွှန်ပေါင်းအစိုးရ SCGUB နဲ့ Euro Burma Network ကွန်ရက်အဖွဲ့တွေအတွက်လည်းအကြံပေးအဖြစ်ဆောင်ရွက်ခဲ့ဘူးပါတယ် Win Without War နဲ့ United to End Genocide စတဲ့ NGO အဖွဲ့တွေမှလည်းတက်တက်ကြွကြွလှုပ်ရှားခဲ့သူဖြစ်ပါတယ် April 30ရက်နေ့ကတာဝန်သက်တမ်းပြီးဆုံးသွားတဲ့အထူးကိုယ်စားလှယ်ဟောင်းရန်ဟီလီရဲ့နေရာမှာအထူးကိုယ်စားလှယ်တဲ့အဖြစ် Thomas Andrews တာဝန်စတင်ထမ်းဆောင်နေပါတယ်ရှင်